အင်ဒီယာနိုင်ငံရဲ့ဟိန္ဒူအမျိုးသားဘဝဒီအစိုးရအဖွဲ့ကနိုင်ငံအစွန်အပြားဒေသတွေကိုထိရောက်စွာအုပ်ချုပ်နိုင်ရင်ကြိုးပမ်းတဲ့အနေနဲ့ကက်ရှမီးယားဒေသကိုစေစုနှစ်တွင်နဲ့ချီပေးအပ်ထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းလိုက်ပါတယ်။ဒီလိုရကြောင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာလူမှုရေနိုင်ငံရေးအရမတည်မငြိမ်ဖြစ်လာမှာကိုစိုးရိမ်မှုတွေလည်းထွက နဲ့ဆက်သွယ်ရေးကိစ္စတွေကလွဲလို့ကိုပိုင်ဥပဒေတွေနဲ့အုပ်ချုပ်ခွင့်ပေးထားတာပါ။ဒါအပြင်ကက်ရှမီးယားဒေသမှာနေထိုင်လို့မဟုတ်ရင်မြေယာဝယ်ယူခွင့်မရှိတဲ့ကန့်သတ်ချက်ကိုလည်းအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့အတွက်ပြည်내ပြင်ပကအိန္ဒိယနိုင်ငံသားတွေလည်းအဲ့ဒီဒေသမှာအခြေချနေထိုင်ခွင့်ရမှာဖြစ်တယ်လို့အစိုးရတာဝန်တွေကလည်းထန်ဆောင်နိုင်တော့မှာပါ။ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်းကလည်းတဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တဲ့လို့ရဖြစ်တယ်လို့တနင်္လာနေ့ညကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်။ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တဝက်စီခွဲပြီးအုပ်ချုပ်နေပေမဲ့လည်းဒေသအလုံးကိုသူတို့ပိုင်တယ်လို့နှစ်ဖက်စလုံးကပြောဆိုထားတာဖြစ်ပါတယ်။